တော်ရရှိမှာခင်ဗျာဒီကနေ့တင်ပြရတော့တမချန်းစီစဉ်မှာဝိပုယျအကျံခန်းကြီး29အခန်းငယ်9ကနေအခန်းငယ်34အထိကိုလေ့လာမှာဖြစ်ပါတယ်ဘုရားရှင်ကိုပေးလူပူဇော်မယ်လို့ရည်ရွယ်ကတိပေးထားတဲ့အရာကိုမိမိကတိပေးထားတဲ့အတိုင်းပေးလူပူဇော်ရမှာဖြစ်ပါတယ်ဘုရားရှင်ကိုကတိပေးပူဇော်ထားသမျှအရာတွေကိုမရွေးယူရပါဘူးမရောက်ရပါဘူးလူတွေရဲ့စိတ်သဘောထားအရနောင်သောအခါမှာစိတ်ပြောင်းလဲပြီးဘုရားရှင်ကိုပေးလူပူဇော်မှုမပြုဘဲနေလို့မရပါဘူးဘုရားရှင်ကိုလေညာရာရောက်ပါတယ်ဒီလိုလေညာခဲ့ကြတဲ့သူတွေရဲ့မှလှပတဲ့ဘဝသိမ့်မုံဏီကုန်းဆောင်ကိုလည်းတွေ့ရှိရမှာဖြစ်ပါတယ်ဝိပုယျကျမ်းအခန်းကြီး29အခန်းငယ်9ကနေအခန်းငယ်34အထိမှာပါရှိတဲ့အကြောင်းအရာတွေကိုအခြားအဖြစ်အပျက်များနဲ့အတူရှင်တွဲဖော်ပြရင်းဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်
မိတ်ဆွေတော်တာရှင်အပေါင်းတို့ခင်ဗျာဘုရားသခင်ကိုတစ္ဆာဂရိပေးဖို့ဆိုတဲ့အချက်ဟာဘုရားသခင်ရဲ့ကျေးဇူးတော်ကိုခံစားထိတွေ့ရတဲ့လူသားတွေအဖို့ယဉ်တွင်းဆန္ဒကနေအလွယ်တကူဖြစ်လာတတ်ပါတယ်အဲ့ဒီလိုဖြစ်တာဟာမင်္ဂလာတရားမှန်နေဒါပေမဲ့ဖြစ်လာတဲ့ပေးမိတဲ့ဂရိတစ္ဆာဖောက်ပြန်လို့တော့မရကောင်းဘူးပြုမိပြီးရင်ပြုမိပြီးတဲ့အတိုင်းဒီတစ္ဆာဂရိကိုဖြည့်ဆည်းရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့လေ့လာခဲ့ကြရပြီးပါပြီဒီတော့ဒီဂရိသစ္စာဆိုတာဟာလေဘုရားသခင်ကမင်းတို့ပေးကိုပေးရမယ်လို့အတင်းအကျပ်တောင်းဆိုတဲ့အရာမဟုတ်ပါဘူးကိုယ်ဆန္ဒနဲ့ကိုပေးရရသောအရာသာဖြစ်တယ်ဆိုတဲ့အချက်ကိုလေကျွန်တော်ဖော်ပြခဲ့လို့ပြီးပါပြီတစ်ချိန်တည်းမှာသမာကျမ်းစာရဲ့သွန်သင်ချက်တွေအရဒီလိုကိုယ့်ရဲ့စိတ်ဆန္ဒနဲ့ကိုပြုတ်ရသောသစ္စာဂရိဆိုတာကိုဒါဝိဒ်မင်းကြီးကဖော်ပြခဲ့တယ်ပြီးတော့ပရောဖက်မိခါကဖော်ပြခဲ့တယ်ရှင်ပေါလုကလည်းဖော်ပြခဲ့တယ်ဥပရေအယပြုကျင့်ကြဆိုတဲ့သဘောမျိုးအရှင်းမဟုတ်ဘူးတိုက်တွန်းနှိုးဆော်ခဲ့ခြင်းပဲဖြစ်တယ်ဆိုတာကိုကျွန်တော်တွေ့မြင်ခဲ့ကြရပါပြီဂရိသစ္စာတည်သောခါဝဲဩဇာလေးနဲ့ပေါ်စီတက်၍နှွေမြက်သစ်ပင်ဆေးဘက်ဝင်၏ဆိုတဲ့အချက်ကိုသတိပြုပြီးတော့သစ္စာဂရိကိုတည်ကြည်အောင်စောင့်ထိန်စေခြင်းပါတယ်သစ္စာပေါက်လောက်ကောင်ဆိုတဲ့အဖြစ်မျိုးနဲ့ဝေးကြပါစေသတည်းလို့ကျွန်တော်ဆုတောင်းမေတ္တာပို့သအပ်ပါတယ်အခုကျွန်တော်ဆက်လက်တင်ပြရမှာတော့ဝုပြုယာကျမ်းအခန်းကြီး29သို့မဟုတ်ဝုပြုယာကျမ်းရဲ့ထူးဆန်းသောဏိဂုံးကန်းရဲ့အငယ်6မှဆက်လက်ပြီးတော့လေ့လာသွားဖို့ရန်အတွက်ဖြစ်ပါတယ်။ဒီအပိုင်းကိုပေးရမယ့်ခေါင်းစဉ်ကတော့တိရစ္ဆာန်များအတွက်ပေးသောတစ္ဆာဂရိများဆိုပြီးတော့ဖော်ပြလိုပါတယ်။အငယ်6နဲ့30ကိုစတင်နားဆင်ကြပါစို့ရဲ့။တိရစ္ဆာန်များအတွက်ပေးသောတစ္ဆာဂရိများအတွက်တန်ဖိုးနဲ့သက်ဆိုင်လို့ဘုရားသခင်ကအခုလိုပေါ်ပြလိုက်ပါလေလူသည်တိရိစ္ဆာန်ကိုထာဝရဘုရားအားပူဇော်ခြင်းပူဇော်သမျှသည်ဖန်ရှင်းရမည်ကောင်းသည်ဖြစ်စေညံ့သည်ဖြစ်စေတကောင်အတွက်တကောင်ကိုမလဲရလဲလို့ဖြင့်နှစ်ကောင်စလုံးဖန်ရှင်းရမည်အတော်ကလေးစိတ်ဆက်တယ်လို့မဆုံနိုင်ဘူးလားဘုရားသခင်ကလူသားရဲ့ဒီပလောင်ပလဲလှုပ်ခြင်းတတ်တဲ့သဘောတရားကိုပေါ်ပြလိုက်ခြင်းပဲလို့ကျွန်တော်ကတော့မြင်တယ်ဘုရားသခင်အတွက်သစ္စာဂရိပေးပြီးတော့ဆက်ကပ်ရတဲ့အရာမှန်သမျှအစဉ်ဖန်ရှင်းရလိမ့်မယ်တိကျပြတ်သားပြပြင်ရပါလိမ့်မယ်။နွားကလေးနှစ်ကောင်၊ဝက်ကလေးနှစ်ကောင်မွေးလာတယ်။နောင်တနေ့မှာတော့အဖြူရောင်အကောင်ကလေးကိုငါပေးမယ်ဆိုပြီးတော့သတ်မှတ်ထားတယ်။ဂရိပြုတ်ထားတယ်။နှောင်းပိုင်းကြမှာအဖြူကလေးမပေးတော့ပဲအမဲကလေးကိုပဲပေးပါတော့မယ်ဆိုတာမျိုးလုပ်လို့မရဘူး။အရင်တလောကကျွန်တော်ရန်ကုန်မှာထွက်တဲ့ Korean Magazine တစ်ခုမှာကာတွန်းလေးတစ်ခုကိုဖတ်လိုက်ရပါတယ်။လူတယောက်ဟာသူ့ပိုင်တဲ့ဝက်ကလေးနှစ်ကောင်တည်းကနေပြီးတော့ကလီနေတဲ့အကောင်လေးကိုငါတနေ့လှူမယ်ဆိုပြီးတော့စိတ်ပိုင်းဖြတ်ထားတယ်လေ။စူဖြိုးဖြိုးအကောင်ကြတော့ကို့အတွက်ပိုကောင်းတဲ့အကောင်ဖြစ်တဲ့အတွက်ကြောင့်ခြံလှက်ထားတယ်လေ။ဘာပဲပြောပြောဆိုဆိုကလှီပါတယ်ဆိုတဲ့ကောင်တနေ့ချာပိုးပို့ပြီးတော့လဲဖွင့်ပြီးလာရော။သူ့အတွက်ခြံလှက်ထားတဲ့ကောင်ကြတော့လဲပိန်ညက်ညက်ကလေးလဲဖြစ်ကြံရော။တခါတည်းမူပြောင်းပြီးတော့ဆိုဆိုကလှီခဲ့တဲ့လောက်အခုထွားလာတဲ့အကောင်ကိုသူလှူတော့မယ်ဆိုတာမဟုတ်တော့ဘူးတဲ့။ဆိုဆိုကထွားတဲ့လောက်အခုမှလှီသွားတဲ့အကောင်ကိုပဲလှူပါတော့မယ်ဆိုပြီးတော့ဘလောင်းပလဲစိတ်ပြောင်းသွားတယ်။ဒီဟာကိုကျွန်တော်အခုလို့ဖော်ပြောလိုက်တာကတော့အသေးအဖွဲမှပင်ဖြင့်တစ္ဆာမရှိတတ်တဲ့လူကြီးတဲ့အမှုမှဘယ်လိုလုပ်ပြီးတော့တစ္ဆာရှိမှလဲဆိုတဲ့အချက်ကိုသိသာပေါ်ထွက်စေခြင်းလို့ဖြစ်ပါတယ်။နားလည်စေခြင်းလို့ဖြစ်ပါတယ်။တိရစ္ဆာန်အပေါ်မှာတောင်းမှမတရားတဲ့လူကိုယ့်ရဲ့ဘဝမှာကောင်းတာကိုဘယ်လိုလုပ်ပြီးတော့ဘုရားသခင်ကိုပူဇော်မလဲကိုယ့်ရဲ့ဘဝကိုဘုရားသခင်ကိုအနှံ့ဖို့ဘယ်လိုတရားမှလဲဆိုတဲ့အချက်ကိုစဉ်းစားနိုင်စီဖို့ဒီနေရာမှာဖော်ပြလိုခြင်းဖြစ်ပါတယ်ခက်တာကလူသားဟာဒီလိုပဲဖောက်ပြန်တတ်စမြေ ဖောက်ပြန်တာကိုလည်းဘယ်လိုမှဖြစ်သွားဖို့မရပဲနဲ့ပျော်ပျော်ကြီးပဲအပြုံးမပြက်ပဲရှိရကြပါလေ။ဒါဟာဓမ္မသမိုင်းသင်ခန်းစာအရအပြစ်ဖြစ်တယ်။ဖျားသခင်ရဲ့အလိုတော်နဲ့မကိုက်ညီဘူးဆိုတာကိုကျွန်တော်အလေးနဲ့ဒီနေရာမှာတင်ပြလိုပါတယ်။အကယ်၍သာလဲလှယ်တဲ့အကောင့်ဟာအတူတူပဲတန်ဖို့ညီးတယ်။ဒါမှမဟုတ်ပို့ပြီးတော့ကောင်းတယ်ဆိုရင်တော့ဖျားသခင်ဟာကျေနပ်မှာပေါ့။လူသားဟာသူ့ကိုကျေးဇူးသိတယ်ဆိုတာကိုဖျားသခင်လိုချင်တယ်မဟုတ်ဘူးလား။ဖျားသခင်ဟာလူသားကိုအကျွင့်မဲ့ချစ်တဲ့ဖျားသခင်ဖြစ်တယ်။သူကိုယ်တိုင်အသက်ဝိညာဉ်မှုတ်သွင်းပေးထားတာ။သူအသေးစိတ်ဆန်ဆန်ဂရုစိုက်ခဲ့သလိုသူ့ပေါ်မှာအသေးစိတ်ဆန်တဲ့လူသားသူ့ကိုဦးစားပေးတဲ့လူသားကိုသူ့လိုချင်တာဟာဘာမှမဆန်းဘူး။ဒီဖျားသခင်ရဲ့ကျေးဇူးတရားကိုလေကျွန်တော်လူသားဟာဘယ်တော့မှဥပက္ခမပြုတ်တိုက်ဘူး၊မေ့မထားတိုက်ဘူး။ဖျားသခင်ကိုဒုတိယရန်စားနေရမှာဘယ်တော့မှမထားရပါဘူး။ဝုပြုရကျမ်းအခန်းကြီး28အငယ်7မှ73ထာဝရဘုရားအားမပူဇော်အပ်မစင်ကြယ်သောတိရိစ္ဆာန်ဖြစ်လျင်ယေဘရောဟိတ်အားပြ၍ကောင်းမကောင်းရှိသည့်အလျောက်ယေဘရောဟိတ်အဖိုးဖြတ်ရမည်ပူဇော်သောသူသည်ရွေးလို့ဖြင့်အဖိုးရင်းနှင့်ငါးစုတစုကိုထပ်၍ပေးရမည်မစင်ကြယ်တဲ့တိရိစ္ဆာန်ကိုတစ္ဆာဂရိနှင့်ဆက်ကပ်နိုင်လေဒါပေမဲ့မိရှုရာယေအဖြစ်ပူဇော်တကမပြုတ်တိုက်ဘူးလို့တားမြစ်လိုက်ပါလေပူဇော်လိုသူဟာယေဘရောဟိတ်ကအဖိုးဖြတ်တဲ့တန်ဖိုးအဖြစ်နောက်ထပ်၅ပုံ၃ပုံအပိုဆောင်းပြီးတော့ပြည့်ရရအောင်မယ်လို့ဖော်ပြလိုက်ပါတယ်ကျွန်တော်တဦးချင်းရဲ့အယူအဆကိုပြောရရင်စေတနာကိုဘုရားသခင်ရှုမြင်ပါတယ်ဒီလှူဒန်းသူဟာမရှိရှိတာကိုလှူရတော့မထိုက်တန်တဲ့ပူဇော်ဖြစ်သွားနိုင်တယ်ဒါပေမဲ့ဘုရားသခင်ကဒီအလှူကိုသာလက်မခံတာထိုက်တန်တဲ့နှုံးသားနဲ့ဒီအလှူတွေကိုပြောင်းလဲလှူဒန်းစေလိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်တနည်းအားဖြင့်ဒီတတဝါကိုမိရှုပူဇော်မဲ့အစားငွေနဲ့ပြောင်းပြီးတော့လှူဒန်းစီလိုက်တာပဲပေါ့အသင်းတော်လုပ်ငန်းမှာပါဝင်လုပ်ချင်တယ်လူကတော့ဘဝအခြေအနေရဘုရားသခင်လက်ခံနိုင်လောက်တဲ့အခြေအနေမရှိဘူးဆိုပါတော့ဘာဖြစ်တယ်လဲကို့အခြေအနေအရနောင်တနှလုံးသားနဲ့ကိုနဲ့ထိုက်တန်တဲ့အလုပ်တန်ရတန်ရအလုပ်တစ်ခုကိုဝင်ပြီးတော့လုတ်ကင်ပေးလိုက်ရုံပဲပေါ့ဘုရားသခင်အတွက်ရည်မှန်းပြီးတော့ပါဝင်လှုပ်အပ်ပေးရုံပဲပေါ့ကိုကပလင်ပေါ်တက်ပြီးတရားဟောရမှဆက်ကတာပါဝင်ရတာမဟုတ်ပါဘူးအသင်းတော်မှာလိုအပ်တဲ့ဝေယဝတ်စာတွေကိုဆောင်ကျင်းပေးမယ်။ရေထမ်းပေးမယ်။ခမင်းချက်ပေးမယ်။ပစ္စည်းတွေထိမ့်ပေးမယ်စသဖြင့်။အရေးပေါ်လိုအပ်ချက်တစ်ခုခုကိုဝင်ပြီးတော့ဖြည့်ဆည်းပေးမယ်ဆိုရင်ဖျားသခင်ကလက်ခံမယ်။ကောင်းကြီးပေးလိမ့်မယ်။ကျွန်တော်အနေနဲ့တပည့်တော်များအားလုံးကိုပြင်းပြင်းထန်ထန်ဒီတိုင်းပဲခံယူကြပါလို့ခွန်အားပေးလိုပါတယ်။အိမ်အတွက်ပြုသောတစ္ဆာဂရိများအကြောင်းဆိုပြီးတော့ဆက်လက်ပြင်ပြပါရစေ။ဝုပြုရာကျမ်းအခန်းကြီး28အငယ်14နှင့်15ကိုနားဆင်ကြကြပါလူသည်မိမိအိမ်ကိုထာဝရဘုရားအဖို့သန့်ရှင်းစေလျင်ကောင်းမကောင်းရှိသည့်အလျောက်ယေဘရောဟိတ်အဖိုးပြတ်ရမည်ယေဘရောဟိတ်ပြတ်သည့်အတိုင်အဖိုးရှိရမည်ထိုအိမ်ကိုသန့်ရှင်းစေသောသူရွေးလို့လျင်ပြတ်သောအဖိုးရင်းနှင့်ငါးစုတစုကိုပေး၍အိမ်ကိုယူရမည်အိမ်ဆိုတာဟာမိသားစုတည်ရာအရာဖြစ်တယ်မိသားစုခိုနားရာအဆောက်အအုံဖြစ်တယ်ဒါကိုအခြေခံပြီးတော့စဉ်းစားပါဘဝအသက်တာပိုင်ဆိုင်မှုတွေတဲမှာအဖန်ရှင်းဆုံးပိုင်ဆိုင်ခြင်းလို့မြင်လာပါလိမ့်မယ်ကျွန်တော်ဖြည့်ဆွတ်ချင်တာကတော့ခရိယန်ယုံကြည်သူတို့ဘဝတာမှာကိုယ်အိမ်ယာကိုယ်မိသားစုဟာဖျားသခင်ကိုစက္ကပ်ထိုက်တဲ့တန်ဖိုးအရှိဆုံးနဲ့အမွန်မြတ်ဆုံးကိုယ်ပိုင်ပစ္စည်းတွေပဲဖြစ်တယ်လို့ကျွန်တော်ခံယူလိုပါတယ်တင်လဲတင်ပြလိုပါတယ်အားပေးလိုပါတယ်လူသားဟာအိမ်တောင်ပြုတ်ရင်ဘယ်နေရာမှာပြုတ်ကြသလဲလို့ကျွန်တော်ခရစ်ဝင်ကျမ်းဒီမှာသင်ငန်းစာတွေတော့မိကွန်းထုတ်ခဲ့ပြီးပါပြီ။အဲ့ဒီမိကွန်းကိုကျွန်တော်ကမေးခဲ့တာကတော့ဖျားသခင်ရှေ့မှာမှအိမ်တောင်ပြုတ်ခဲ့ကြခြင်းဟုတ်ကြရဲ့လားဆိုတဲ့အချက်ကိုကျွန်တော်သိကျင်လို့ပါပဲ။ဖျားသခင်ရှေ့တော်မှောက်မှာသာအိမ်တောင်မှုပြုတ်ခြင်းကိုအားပေးခြင်းလို့သတိပေးခြင်းလည်းဖြစ်ပါလေ။ဖျားသခင်ရှေ့မှာဆောင်ယူတဲ့မင်္ဂလာတရားရိပ်ကအိမ်တောင်အစစ်အမှန်ဖြစ်ရင်ဖျားသခင်ပေးသနာတော်မူတဲ့ကောင်းကြီးမင်္ဂလာတွေကိုမုတ်ချမသွေခန်းစားကြရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဆာလံဆရာက128ခုမြောက်သောသူ့ရဲ့ပြီးချင်းမှာထာဝရဘုရားသည်အိမ်ကိုဆောက်တော်မမူလျင်ဆောက်တော်သူတို့သည်အချင်းချင်းလှုပ်ဆောင်ကြ၏လို့အခိုင်အမာဖွက်ဆိုခဲ့ပါတယ်။ဖွားမြင်သောသားသမီးတို့သည်ထာဝရဘုရားဆုချ၍ပေးသနာတော်မူသောအမွေဥစ္စာဖြစ်ကြ၏လို့လည်းအဲ့ဒီကျမ်းထဲမှာဆက်လက်ပြီးကျွန်တော်တို့တွေ့နိုင်ပါသေးတယ်။ဒါကြောင့်မလို့ကိုယ့်ရဲ့အိမ်တောင်မိသားစုကိုကိုဟာဖျားသခင်ရှေ့မှာရယူထားတယ်လို့ခံယူနိုင်ရင်ဖျားသခင်ပိုင်တဲ့ဥစ္စာတွေကိုဖျားသခင်အတွက်ဘာဖြစ်လို့ပြန်ပြီးမဆက်ကပ်နိုင်ရမှာလဲလို့မေးเสียအကြောင်းရှိလာတာပေါ့ဒီနေရာမှာသာသမီမရှိတဲ့အိမ်တောင်လေးနဲ့ပတ်သက်တဲ့ကျွန်တော်အမြင်ကိုဖော်ပြခြင်းပါတယ် ဒီအိမ်တောင်တွေကိုဘုရားသခင်ကောင်းကြီးမပေးတာလားဆိုပြီးတော့မေးเสียရှိပါတယ်။သားသမီးမရှိတဲ့လင်မယားဘုရားသခင်အတွက်ပို့ပြီးတော့အချိန်ပေးနိုင်တာကိုကျွန်တော်တို့တွေ့ရတယ်။ဆွေမျိုးစုတို့အရေးမှာရှေ့တန်းကပါဝင်ပြီးတော့ပို့ပြီးတော့ထမ်းဆောင်နိုင်တယ်။သစ်တပင်ကောင်းရင်ညက်တပေါင်းနားနိုင်အောင်ဆောင်ရွက်နိုင်တယ်ဆိုတဲ့အချက်တွေကိုတွေ့လာရပါတယ်။ဒါကြောင့်မလို့သားသမီးမရှိတဲ့အတွက်ပို့ပြီးတော့တရားမျှတစွာအားလုံးအတွက်ကောင်းရကောင်းကျိုးဆောင်ရွက်ပေးနိုင်တဲ့အကြောင်းစိတ်အားမငယ်ကြပါနဲ့။ဖျားသခင်အလိုတော်မရှိလို့မရတဲ့အရာတွေတဲ့ဖျားသခင်ပေးသနာထားတဲ့တာဝန်တွေဒုနဲ့ဒီရှိနေပါသေးတယ်ဒီအရေကိုသာပြေဝအောင်ဖြည့်ဆည်းကြပါဆိုပြီးတော့ကျွန်တော်တိုက်တွန်းအားပေးလိုပါတယ်ဖျားသခင်အတွက်ဂရုသစ္စာကိုပြုပြီးတော့အိမ်တောင်ကိုဆက်ကတ်တဲ့နေရာမှာဒီအိမ်အတွက်တံပိုးကိုတက်ဆပြီးတော့ယေပရောဟိတ်သတ်မှတ်သလောက်အဖိုးစာနာကိုအရစ်ကျပေးရမယ်အကယ်၍တလုံးတစ်ခဲတည်းပေးတဲ့ဆိုရင်လေယေဘုဟိတ်တံပိုးဖြတ်တယ်လို့ပေးရမယ်ပြီးငါးပုံပုံတပုံအပိုဆောင်းပြီးပေးရမယ်လို့လည်းသတ်မှတ်လိုက်ပါတယ်ဒါဟာအလှငွေပေးခြင်းရဲ့သဘောဖြစ်ပါတယ်အနှစ်သာရအားဖြင့်ကတော့မိမိရဲ့အတွေ့အတရဆုံးသံယောစဉ်တီယာအိမ်တောင်ဟာဘုရားသခင်ပေးသနာတော်မူသောအရာဆိုတာကိုနားလည်ဖို့နဲ့ကျေးဇူးတင်ခြင်းသဘောနဲ့ဆက်ကပ်အနံ့ဖို့သာဖြစ်ပါတယ်ဒီကနေ့ဒီအချိန်မှာကျွန်တော်ခရိယံအိမ်တောင်တွေဟာကျေးဇူးတော်ချီးမွမ်းခြင်းစည်းဝေးတွေကိုပြုလုပ်လို့ရှိပါတယ်ဒီကျေးဇူးတော်တွေဟာတခုချင်းသာချီးမွမ်းရရင်나ยีနဲ့အမြကုံနိုင်ပွဲရှိတော့မှမဟုတ်ပါဘူးမနေ့နိုးလာပြီးတော့မျက်နာတက်တဲ့အချိန်ကစပြီးတော့ညတခါပြန်ပြီးအိယာဝင်တဲ့အချိန်ထိစဉ်းစားကြည့်လေဖျားသခင်ရဲ့ကျေးဇူးတော်နဲ့ကျွန်တော်မိသားစုတဦးချင်းဟာဘယ်နှယောက်လွတ်တယ်လဲဒီလိုကျွန်တော်ကဖော်ပြလိုက်တာဟာကိုယ့်ရဲ့ပိုင်ဆိုင်ရာအိမ်တောင်နဲ့မိသားစုဘဝတစ်ခုလုံးရဲ့အသေးအဖွဲကိစ္စလေးတွေမှာတောင်မှထာဝရဖျားသခင်ရဲ့ကျေးဇူးနဲ့မကင်းဘူးဖျားသခင်ကိုပြန်လဲပြီးတော့အသေးစိတ်ဘုရားသခင်ကကျေးဇူးပြုတယ်လို့အသေးစိတ်ကျွန်တော်တို့ကလည်းပြန်လဲပြီးတော့ဆက်ကပ်ပေးဖို့လိုအပ်တယ်ဆိုတာကိုသိသာအောင်ဖော်ပြလိုခြင်းဖြစ်ပါတယ်။မြေအတွက်ပြုသောတစ္ဆာဂရိအဖို့အခါဆိုပြီးတော့ဆက်လက်တင်ပြပြရစေအောင်။ဝုပြုရကျမ်းအခန်းကြီး28အငယ်16မှ25လူသည်ကိုပိုင်သောလေယာကိုထာဝရဘုရားအဖို့သန့်ရှင်းစေခြင်းမူရောမျိုးစေ့ကျဲရသည့်အတိုင်းအဖို့ပြရမည်။မျိုးစေ့တအောမဲကျဲရသောလေကိုငွေအကျပ်90နှစ်အဖိုးပြတ်ရမည်ယူဘီလနှစ်မှစ၍မိမိလေကိုသန့်ရှင်းစေလျင်ပြတ်သည့်အတိုင်းအဖိုးရှိရမည်ယူဘီလနှစ်လွန်၍မိမိလေကိုသန့်ရှင်းစေလျင်နောင်ယူဘီလနှစ်မှီအောင်လိုသေးသောနှစ်ပေါင်းကိုယေပရောဟိတ်ရေတွက်၍ပြတ်သောအဖိုးရင်းငွေကိုလျှော့ရမည်မိမိလေကိုသန့်ရှင်းစေသောသူသည်ရွေးလိုလျင်ပြတ်သောအဖိုးရင်းနှင့်ငါးစုတစုကိုပေး၍လေကိုအပိုင်ယူရမည်သို့မဟုတ်လေကိုမရွေးလိုအချားသောသူအားရောင်းမိရင်နောက်တဖန်မရွေးရယူဘီလနှစ်တွင်ထိုးလေသည်အမှုလွတ်သောအခါကျိန်ဆိုသောလေကဲ့သို့ထာဝရဘုရားအားသန့်ရှင်း၍ယေဘုရောဟိတ်ဤဥစ္စာဖြစ်ရမည်လူသည်ကိုပိုင်ရင်မဟုတ်ဝယ်သောလေယာကိုထာဝရဘုရားအဖို့သန့်ရှင်းစေလျင်ယူဘီလနှစ်တိုင်အောင်ပြတ်သောအဖိုးကိုယေဘုရောဟိတ်ရေတွက်၍ထာဝရဘုရားအဖို့သန့်ရှင်းစေသောနေ့၌အဖိုးပြတ်သောငွေကိုပေးရမည်ယူဘီလနှစ်ရောက်သောအခါထိုလေကိုအရင်ပိုင်၍ရောင်းတော်သူလက်သို့ပြန်ပေးစေရမည်အဖိုးပြက်ရ၌အကြက်တော်အလိုက်ပြက်ရမည်အကြက်ကဂေရ20ဖြစ်သည်ဒီစနစ်ဟာအတော်ရှုပ်ထွေးတယ်လို့ကျွန်တော်မြင်ပါတယ်မြေကြီးဟာမူလပိုင်ရှင်ဘုရားသခင်ဖြစ်တာမှန်ပေမဲ့ဘုရားသခင်ကိုဆက်ကပ်လို့မရနိုင်ပါဘူးဒါပေမဲ့သူ့ရဲ့ထွက်ရှိတဲ့ဆန်စပါးဂျုံသို့မဟုတ်အသီးအနှံတို့ရဲ့ယူဘီလနှစ်နဲ့ဤသလားဝေးသေးသလားဆိုတဲ့အချက်ဒီပေါ်မှာမူတည်ပြီးတော့တံပိုးကိုတက်ချက်ရမယ်လို့ဒီနေရာမှာကျွန်တော်နားလည်ပါတယ်မြေကြီးအစာဆက်ကတ်လှူဒန်းရမယ်လို့အနှစ်ချုပ်အားဖြင့်မြင်နိုင်ပြန်ပါတယ်ယူဒီလနှစ်အတွင်ရောက်ရင်မြေကြီးရဲ့မူလပိုင်ရှင်တွေကိုမြေကြီးကိုပြန်ပေးရမယ်လို့လည်းဘုရားသခင်ကတောင်းဆိုထားပါတယ်ဘုရားသခင်ပိုင်သောအရာများအတွေ့ပေးသောတစ္ဆာဂရီလို့ခေါင်းစဉ်တက်ပြီးတော့ဆက်လက်တင်ပြပါရစေအမှန်တော့အကုန်လုံးဟာဘုရားသခင်ပိုင်တယ်ဆိုတာကိုကျွန်တော်တို့ဝန်ခံကြရမှာဆိုတော့ဒီကောင်းစဉ်ကိုတောင်မှကျွန်တော်ပေးရတာတမျိုးကြီးလို့ဖြစ်နေပါတယ်။ဒါပေမဲ့ဘယ်လိုပဲပြောပြောဒီအပိုင်းမှာဆိုလိုရင်းကတော့ရှေးခေတ်ကာလကတည်းကဘုရားသခင်ကသူ့ကိုဆက်ကိုဆက်ကပ်ရမယ်လို့ဥပဒေနဲ့ဆိုခဲ့ပြီးခဲ့တဲ့အရာတွေကိုလူသားဟာသစ္စာဂရိကြီးနဲ့ဘုရားသခင်ကိုသွားပြီးတော့ကိုပိုင်တယောင်ယောင်နဲ့ကိုကဆက်ကပ်မှပဲဖြစ်တော့မယောင်ယောင်အဲ့ဒီလိုသွားပြီးတော့ဘုရားသခင်ကိုဘလောင်းပလဲမလုတ်ဖြစ်အောင်လို့ဘုရားသခင်သတိပေးလိုက်တာပဲလို့ကျွန်တော်ခန့်ယူပါတယ်ဒီပိုင်းမှာဘုရားသခင်ဟာမူလပိုင်ရှင်အဖြစ်အရာ၃မျိုးကိုသီးသန့်ဖော်ထုတ်လိုက်ပါတယ်။ ဝုပြုရချံအခန်းကြီး28အငယ်26မှ29ထာဝရဘုရားပိုင်တိုက်သောတိရစ္ဆာန်သားဦးကိုအဘယ်သူမျှမသန့်ရှင်းစေရ။နွားဖြစ်စေ၊သိုးစိတ်ဖြစ်စေ၊ထာဝရဘုရားဥစ္စာဖြစ်၏။မစင်ကြဲသောတိရစ္ဆာန်ဖြစ်ရင်အဖိုးပြက်သည့်အတိုင်းရွေ့၍ငါးစုတစုကိုထပ်၍ပေးရမည်။မရွေ့လိုရင်အဖိုးပြက်သည့်အတိုင်းရောင်းရမည်။သားဦးဆိုတာဟာမွေးကင်းစကလေးကဘုရားသခင်ကိုစက္ကပ်အနှံခဲ့ရပြီသားဆိုတာကိုကျွန်တော်သမိုင်းကြောင်းမှာလိလာတွေ့ရှိခဲ့ရပြီ။ဣသရေလမမေ့ရပါဘူး။ကြောပြန်ပြန်ပူဇော်မယ်ဆိုရင်အတိတ်ပဲမရှိပါဘူး။ဖျားသခင်သူတို့ကိုပိုင်ဆိုင်ပြီးသားဖြစ်တယ်လို့ကြေညာလိုက်တာနဲ့အတူတူပဲလို့ဒီနေရာမှာပေါ်လွင်နေပါလေ။တနည်းအားဖြင့်ဖျားသခင်ဟာသူ့ရဲ့အခွင့်အရေးကိုသူပြန်ပြီးတော့ကာကွယ်လိုက်တယ်လို့ဥပဒေစကားနဲ့ပြောခြင်းလည်းပြောနိုင်ပါလိမ့်မယ်။ခလေးငယ်ကလေးတွေလူလေလောက်တာကိုမိဘတွေသိကြမှာပါ။အဖေအမေစီကမိုးဘိုးတို့ချောကလက်တို့ကိုမျှော်လင့်ပြီးတော့အဖေအမေပေးထားတဲ့ဟာကိုပဲသူတို့ပိုင်တယ်လို့ဘာလို့နဲ့ယော့ဒါတွေပြန်ယူတော့ဖေဖေမေမေဆိုပြီးလောက်တာမျိုးရှိတတ်တယ်မဟုတ်ဘူးလားအဖေအမေကတော့ရုတ်တရက်မစင်စားမိဘူးလေနောက်တခဏရေတော့မှဩဒီကောင်ဒီငါ့ကိုဒီဟာပြန်ပေးတာဟာလက်ဆက်သက်တော့နောက်ထပ်အစ်စ်တစ်ခုလိုချင်လို့လက်ချိုးနေတာပဲဆိုပြီးသိလာရတတ်တယ်မဟုတ်ဘူးလားလူသားဟာဖះသခင်ပေါ်မှာဒီလိုမလုပ်ရဘူးအနန္တတကောရှင်ဖះသခင်ဟာသူကိုယ်တိုင်လက်တော်နဲ့ဖန်ဆင်းပြီးတော့သူကိုယ်တိုင်ဝိညာဉ်ကိုမှုတ်သွင်းပေးထားတဲ့လူသားမမွေးခင်ကလေးကဒရေအလုံးအထွေးကိုရှုမြင်နိုင်စွမ်းရှိတယ်။ဝိညာဉ်တော်နဲ့လွတ်ချင်းအလုံးငါအဘယ်အရက်သို့ပြေးနိုင်ပါမည်နည်းလို့ဒါဝိမင်းကြီးရေးဖွဲ့ထားခဲ့ပါတယ်။ကျွန်တော်တို့တွေဟာရှေ့တော်မှောက်မှာဘယ်နည်းနဲ့မှဘာကိုမှလျှို့ဝှက်လို့မရနိုင်ပါဘူး။လျှို့ဝှက်လို့လည်းမရကောင်းပါဘူး။ဒါကို136ခုမြောက်သောဆာလံမှာကျွန်တော်တို့အကျယ်တဝင့်တွေ့နိုင်မှာပါအငယ်28နဲ့29တို့ရတွင်လူဖြစ်စေတရိတ်ဆန်ဖြစ်စေကိုပိုင်ရင်လေဖြစ်စေထာဝရဘုရားအားကြိမ်ဆို၍ပူဇော်သမျှကိုမယောင်းမယွေးရကြိမ်ဆို၍ပူဇော်သမျှတို့သည်ထာဝရဘုရားအားအလွန်သန့်ရှင်းရမည်လူကိုယ်ပင်ကြိမ်ဆို၍ပူဇော်ခြင်းနောက်တဖန်မယွေးရဖတ်ရမည်ဒုတိယအနေနဲ့သူပိုင်တယ်လို့သတ်မှတ်လိုက်တာကတော့သူ့ကိုကြိမ်ဆိုပြီးပူဇော်ခဲ့သောအရာများဖြစ်တယ်လို့ဆိုပါတယ်လူဖြစ်ခြင်းဖြစ်မယ်တရိတ်ဆန်ဖြစ်ခြင်းဖြစ်မယ်လေယာမြေဖြစ်ခြင်းဖြစ်မယ်ဒါကိုပူဇော်ပြီးပြီဆိုပြီးကမှပြန်ပြီးရမလားရေလို့တွက်ပြန်ပြီးမယူနဲ့ဘာဖြစ်လို့လဲဆိုရင်ဖះသခင်ရဲ့စီရင်ထဲမှာပါသွားပြီပြီးတော့ကိုကယတိပြတ်ကျိန်ဆိုထားခဲ့ပြီမဟုတ်ဘူးလားလူကိုတောင်းမှကျိန်ဆိုပြီးကမှပြန်ပြီးမတောင်းရဘူးတောင်းမဲ့အစားတော့သတ်သာပြစ်လိုက်ဆိုတဲ့အချက်ဟာအရေးကြီးပါတယ်ဖះသခင်ကိုသစ္စာဖောက်မှုရဲ့အပြစ်အတိုင်းအတာဟာဘလောက်ကြီးလေတယ်ဆိုတာကိုတိရက်ကြီးကြီးမားမားမဖော်ပြနိုင်တော့ပါဘူးဒါကြောင့်လေဣသရေလဘိုးချုပ်ရေပသရဲ့ကိစ္စမှာသူ့သမီးလေးကိုဆက်သတယ်ဆိုတာဟာသတ်ပြီးပူဇော်တာမဟုတ်နိုင်ဘူး။ဖျားသခင်ရဲ့အမှုတော်အတွက်အိမ်တောင်မပြုတ်ပဲစင်ကြဲတဲ့မိန်းကလေးအဖြစ်တစ်သက်လုံးဆက်ကပ်လိုက်တာသာဖြစ်ရမယ်။ဖျားဝုတ်ကိုသာတစ်သက်လုံးဆောင်ကျင်းမယ်ဆိုပြီးတော့သာသနာပိုင်းယစ်ပရောဟိတ်အဝန်အဝိုင်းတွေကိုထည့်သွင်းလိုက်တာပဲဖြစ်ရမယ်။အဲဒီလိုဆက်သပြီးမှပြန်ပြီးတော့မဆက်သတော့ပါဘူးလုပ်မယ်ဆိုရင်တော့အဲဒီလိုပြန်ပြီးဂရိပြက်ချင်းအဖြစ်သာတယ်ဒီသမီးလေးကိုသတ်ပြရမှာဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ဆနိုင်ပါတယ်။ဒါကြောင့်မလို့သမာကျမ်းစာကိုစေ့စေ့ငန်းငန်းဖတ်ကြပါ။ဝိညာဉ်ခွန်အားရယူပြီးတော့ကြဲကြဲပြင်းပြင်းစဉ်းစားကြပါလို့ကျွန်တော်အကြိမ်ကြိမ်အကြံပြုနေခြင်းဖြစ်ပါတယ်။ယောရှုမှတ်စာအခန်းကြီး6နဲ့9တို့ကိုဖတ်ရှုကြည့်မယ်ဆိုရင်ယေရီခေါမြို့ကိုငါဖျက်ဆီးပြင်မယ်။နောက်တဖန်ပြန်ပြီးတော့မတီးရဘူးဆိုပြီးတော့သူ့ကိုဆက်ကပ်အနှံ့တော်မြို့အတွက်ဘုရားသခင်အမိန့်ချထားပေးခဲ့ပါတယ်။ဒါကိုဣသရေလလူမျိုးတယောက်ဖြစ်တဲ့အာခန်ဟာသစ္စာဂရိကိုချိုးဖျက်ပြီးတော့မြို့ကိုပြန်တီးပါတယ်။နာမည်နဲ့လိုက်အောင်သွားပြီးတော့ဘုရားသခင်ကိုအာခန်တာပေါ့။ဒါအပြင်ငွေနှစ်ပိတ်သာရွှေတုံး90သားနဲ့ဘာဘူးလုံးဝတ်လုံးတွေကိုမတရားလူယူခဲ့သေးတယ်လို့လည်းဆိုတယ်။အဲ့ဒီတော့အဲ့ဒီလောက်ကြီးမားတဲ့အပြစ်အတွေ့အာခန်ဟာမိသားစုရောပညာဆိုင်ရာတွေနဲ့အတူသေပြစ်ကိုအစီရင်ခံရတယ်ဆိုတာကိုနောက်ပိုင်းမှာကျွန်တော်တို့တွေ့လာရပါလိမ့်မယ်။သမာကျမ်းစာရဲ့ဓမ္မဟောင်းကာလမှာအဲ့ဒီလိုပဲရင်းနှင်းစရာအပြစ်စီရင်ခြင်းတွေကိုမကြာခဏတွေ့သွားရမှာဖြစ်ပါတယ်။ဓမ္မသီရဲ့အဦးအစကာလမှာလည်းအာနဏိနဲ့ရှဖိရေတို့အကြောင်းကိုကျွန်တော်တို့တွေ့ရပြန်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး9မှာဖတ်ကြည့်ရင်အာနဏိနဲ့ရှဖိရေလင်မယားနှစ်ယောက်အကြောင်းအသေးစိတ်ကျွန်တော်တို့မြင်လာရပါလိမ့်မယ်။ဖျားသခင်အဖို့ပေးရမယ့်အဖို့အခါဖျားသခင်နဲ့ဆိုင်တဲ့ငွေကြေးဥစ္စာဘယ်အရာကိုမှသစ္စာမဖောက်စေဘူး။ဖျားသခင်ဟာသူတို့ကိုသေပြစ်စီရင်ခဲ့ခြင်းအဖြစ်ကျွန်တော်တို့ကိုသ သွန်သင်နေပါတယ်ဒီလိုစီရင်ချက်တွေဟာကြောက်စရာကောင်းတယ်ဒါပေမဲ့နောက်ွယ်မှာခိုင်လုံတဲ့အကြောင်းပြချက်တွေဟာအစင်အမြဲရှိစမြဲပဲဖြစ်တယ်ဆိုတာကိုလေကျွန်တော်တို့တင်ပြခဲ့ပြီးပါပြီဒါကိုနောက်ပိုင်းမှာလည်းအခန်းလိုက်အသေးစိတ်ဆက်လက်ပြီးဖော်ပြသွားအောင်ပါပါဝုပြရာကျမ်းအခန်းကြီး28အငယ်30မှ33စပားဖြစ်စီသစ်သီးဖြစ်စီမြေကဖြစ်သမျှသောအသီးနှံဆေစုတစုသည်ထာဝရဘုရား၏ဘန္တာတော်ဖြစ်၏ထာဝရဘုရားအဖို့သင်ရှင်းရမည်ဆေစုတစုကိုရွေးလိုလျှင်အဖိုးရင်းနှင့်ငါးစုတစုကိုထပ်၍ပေးရမည်နွားဖြစ်စီသိုးဖြစ်စီကြိမ်လုံးအောက်၌သွားသမျှသောအကောင်ဆေစုတစုသည်ထာဝရဘုရားအဖို့သင်ရှင်းရမည်ကောင်းသလိုညံ့သလိုဟုမမေးမစေရတကောင်အတွက်တကောင်ကိုမလဲရလဲလိုလျှင်နှစ်ကောင်စလုံးသင်ရှင်းရမည်အရှင်းမရွေးရဟုမိန့်တော်မူ၏ထောင်မြင်ရင်ယာစွန့်ဆိုတဲ့စကားရှိပါတယ်မကောင်းတဲ့ရှုထောင့်ကကြီးတွေးရမှာမဟုတ်ဘူးကျေးဇူးတော်ဒီတဲကမှဆဲပုံတပုံကိုဘုရားသခင်အတွက်ပြန်ပြီးပေးဆက်ရမယ်ဆိုတဲ့အတိတ်ပဲအမှန်မှအကုန်လုံးတောင်ပြန်တောင်းရင်ဘာမှကျွန်တော်တို့မတတ်နိုင်ဘူးမဟုတ်ဘူးလားအကုန်လုံးဘုရားသခင်ပိုက်နေလीသူတောင်းပြီဆိုရင်ပြန်ကိုပေးရမယ်ကိစ္စဒီကြားထဲမှာဆဲဖို့တဖို့ကိုပဲဘုရားသခင်ကသတ်မှတ်ထားတာကိုအများကြီးကျွန်တော်တို့ကျေးဇူးတင်ရမယ်အဲ့ဒီလိုပဲပေါ့လူမျိုးတော်ဣသရေလအဖို့လေခါနန်ကိုရောက်ရင်လိုတဖူလုံဘဝပြည့်စုံဖို့ဘုရားသခင်ကောင်းကြီးတွေတွန်းလောင်းမယ်အဲ့ဒီဟာတွေတဲကမှတရားရာတိုင်း10ပေးရမယ်10ရာတိုင်းတစ်ချက်ပေးရမယ်ဆိုသလိုအသီးအနှံတွေမွေးထားတဲ့တရိတ်ဆန်တွေကိုလည်းအဲ့ဒီအတိုင်းပဲဆယ်စုတစုဘုရားသခင်ပိုက်နေစောစောကကာတွန်းရုပ်ပြတဲကလို့သမတ်ရင်ဆွဲအပုံတဲကနွားစိတ်သိုးဖြစ်ဖြစ်ဘာကောင်ပဲဖြစ်ဖြစ်အသီးအနှံနဲ့စပားပဲဖြစ်ဖြစ်အဲ့ဒါဟာလုံးဝဘုရားသခင်အတွက်ဖယ်ထားရတဲ့အချိန်အခုအချိန်ကာလဟာဘုရားသခင်အဲ့ဒီလိုတောင်းဆိုနေတဲ့ဓမ္မဟောင်းအချိန်ကာလအဲ့ဒီအချိန်မျိုးမှာဣသရေလလူလေလုပ်ပြီးတော့ယေဘုရောဟိတ်မသိအောင်ဘုရားသခင်အပုံထဲကဥနေတဲ့ကြက်မကြီးကိုလူကြီးအတိတ်ဝင်ယူပြီးကိုယ့်ဘက်ကသေကန်ကြီးနာနေတဲ့ကြက်ကိုတွားပြီးတော့မလဲနဲ့အာကောင်မောင်းသံနွာလာဥတ္တဖနဲ့ခွာနာရှာနာဖြစ်ပြီးတော့သေကန်ကြီးဖြစ်နေတဲ့နဘိန်နဲ့တွားပြီးတော့မလဲနဲ့ယေဘုရောဟိတ်ကမသိလို့ခံရင်ခံရမယ်။ဖျားသခင်ကမခံဘူး။အပြစ်ပေးမယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ပြီးတော့ယေဘုရောဟိတ်ကိုသာညာတတ်မှန်းသိလို့ချော့မော့ပြီးတော့အနည်းဆုံး2000လောက်တန်တဲ့နွားကြီးကို100လောက်နဲ့ရွေးပါဗျာဆိုပြီးတော့အလှငွေထဲ့တာမျိုးလဲမလုံနဲ့လို့ဖျားသခင်ကတင်းတင်းကြပ်ကြပ်တားမြစ်လိုက်ပါတယ်။မိတ်ဆွေများခင်ဗျာ။ဂျေဇုတော်ကိုနားလေသိတတ်သည့်တိုင်အောင်လူသားတွေရဲ့အားနည်းချက်တွေရှိနေတာကိုဘုရားသခင်ကအမြဲမိမောင်းထိုးပြနေပါတယ်။ဘုရားသခင်ကိုယုံကြည်ကိုးကွယ်တဲ့အခါမှာကိုယ့်ရဲ့အလင်းရောင်ရှိတဲ့နှလုံးသားဗက်ချမ်းကနေပြီးတော့စက်ကတ်ခြင်းနဲ့စိတ်သစ္စာဂရိပေးခြင်းနဲ့စိတ်ဟာကောင်းမွန်ပါတယ်။ဘုရားသခင်လည်းနှစ်သက်စရာဖြစ်မှာအေးကမ်းပါပဲ။တပြိုင်နက်တည်းမှာကိုယ့်ရဲ့အမှောင်ကျနေတဲ့နှလုံးသားတစ်ချမ်းကတော့ဇာတိပဂရိစိတ်နဲ့တွန့်တိုရတာနှမျောရတာမဖွဲမရပြုတ်တတ်တာတွေကိုဒီကျမ်းဟာပေါ်ပြနေတယ်လို့ကျွန်တော်ခံယူပါတယ်။သမာတရားဟာအဲ့ဒီလိုအလင်းနဲ့အမှောင်ရဲ့သရုပ်ကိုအစဉ်တစိုက်ဖော်ကျူးပြီးတော့အလင်းတရားကိုလူသားတို့ခံယူနိုင်တဲ့အထိနားလည်အောင်ပေါ်ပြသွားမှာဖြစ်တယ်ဆိုတာကိုကျွန်တော်အလေးနဲ့တင်ပြခြင်းပါတယ်။ဝုပြုရာကျမ်းအခန်းကြီး28အငယ်34ဤရွေကထာဝရဘုရားသည်သီနာတောင်ပေါ်မှာဣသရေလအမျိုးသားတို့အဖို့မောရှေ၌ထားတော်မူသောပြည့်ညတ်တော်များဖြစ်သည်။ဒီနီကုန်းကြံပိုက်ဟာစစ်စစ်စဉ်းစားလိုက်တာနဲ့ဝုပြူရာကျမ်းဟာဒီမာရင်ပြေဝစုံလင်စွာနေတိတန်းနေဒီလိုပြေဝစုံလင်မှုအတွေ့ဝုပြူရာကျမ်းအခန်းကြီး28ဟာလေအရေးကြီးတဲ့ဂန္ဓမှာပါဝင်ခဲ့တယ်ဆိုတာကိုသက်သေထူနိုင်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာသေခြင်းပန်းတုံးတိုင်ကိုချီတက်ရလူဘဝမှာအဖေအချာစဉ်းစားလိုက်ရင်ရှင်သန်ခြင်းဆိုတဲ့အရာကိုလိုချင်လို့သာဖျားတရားကိုးကွယ်မှုဆိုတာရှိလာပါတယ်သေးခြင်းနဲ့ဘဝဟာပြီးပြတ်တယ်ဆိုတဲ့ပုံကိုယ်တို့အတွက်ဖျားမရှိပါဘူးဒါဟာရုပ်ဝါဒတသက်ဖြစ်ပါတယ်ဘာဆိုဘာမှစဉ်းစားနေစရာအကြောင်းမရှိတဲ့ဘဝမျိုးသာဖြစ်လို့ကျွန်တော်ဘာမှအထူးတင်ပြနေစရာမလိုပါဘူးဒါပေမဲ့လူသတ္တဝါကိုဒီလိုမျောလင့်ခြင်းမရှိတဲ့ဘဝမှာပြက်ဆုံးမခံတိုက်ဘူးလို့ရိုးရိုးကလေးပဲကျွန်တော်ယုံကြည်ပါတယ်ထာဝရအသက်ရှိတဲ့ရယူခံယူတိုက်တယ်လို့ခံယူသူများအတွက်ကတော့ဘုရားသခင်ရဲ့ကျေးဇူးဂရုဏာတော်ဆိုတာရှိလေ။မြည်ဆန်းဒိုက်လပါလေရဲ့ဆိုပြီးတော့မေတ္တာများစွာနဲ့အားပေးလိုပါတယ်။တိတုဩဝါဒစာအခန်းကြီး1အငယ်17မှ24ကိုဖတ်ပြပါရစေ။အကြောင်းမူကားမင်္ဂလာရှိသောမျှော်လင့်ရာကို၎င်းကြီးမြတ်သောဘုရားသခင်ကြီးဟုသော ငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏ဘုန်းအထရေတော်ထင်ရှားပေါ်ထွန်းခြင်းကို၎င်းငါတို့သည်ပျော်လင့်လျက်ဖျားမဲ့တရားမဲ့နေခြင်းလောကီတတ်မဲ့ခြင်းကိုပယ်ရှားလျက်ယခုဘဝ၌အိန္ဒြေဆောင်ခြင်းတရားသဖြင့်ကျင့်ခြင်းဖျားဝတ်၌မွေးလျော်ခြင်းတို့ကိုပြုနေရမည်အကြောင်းငါတို့ကိုဆုံးမသွန်သင်၍လူအပေါင်းတို့ကိုကယ်တင်တတ်သောဖျားသခင်၏ကျေးဇူးတော်သည်ထင်ရှားပေါ်ထွန်းလျက်ရှိ၏သောသခင်ယေရှုခရစ်သည်ခတ်သိမ်းသောဒုစရိုက်မှငါတို့ကိုရွေးနှုတ်ခြင်းဟ၎င်းကောင်းသောအကျင့်ဘက်၌စိတ်အားကြီး၍ပိုင်တိုက်တော်မူသောအမျိုးကိုမိမိအဖို့စင်ကြယ်စေခြင်းဟ၎င်းကိုစွန့်ကြဲတော်မူပြီအားလုံးကိုကျေးဇူးအများကြီးတင်ရှိပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပစကားတော်တမချန်းရဲ့ဓမ္မောင်းကျမ်းမိုင်းတွေကဝိပ္ပယကျမ်းကိုလေ့လာပြီးစီးခဲ့ပါပြီနောက်တစ်ချိန်အစီအစဉ်မှာဓမ္မသစ်ကျမ်းပိုင်းတွေကရှင်လုကာခရစ်ဝင်ကျမ်းလေ့လာမှုဤတန်းပိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်